ွေးရစီဝါပပျောက်ရေးအတွက်အချင်းပြည်နယ်တွင်းမှာရှိတဲ့ဘင်းရင်တွေကိုဖျက်ဆီးဖို့လူလူအခြေပြုမွေးရစီဝါတိုက်ဖျက်ရေးအဖွဲ့ကအဖွဲ့ဝင်တွေလူငယ်တွေစုပေါင်းပြီးပြီးခဲ့တဲ့ဇန်နဝါရီလ17ရက်နေ့ကလုပ်ငန်းတွေကိုစတင်ခဲ့ပါတယ်။ပထမဆုံးတနိုင်းမြို့နယ်စွန်ပရာပုံပူတာအိုမြို့နယ်တွေမှာရှင်းလင်းနိုင်ခဲ့ပေမဲ့ဝိုင်းမော်မြို့နယ်တွင်ကိုရောက်တဲ့အခါမှာတော့ခုခံမှုတွေတွေ့ရတယ်လို့ဆိုပါတယ်။ပထမဇန်နဝါရီလ23ရက်နေ့ကလူအင်အား1200ကျော်ပါတဲ့အဖွဲ့နဲ့ထွက်ခွာခဲ့ပြီးဝိုင်းမော်မြို့နယ်မှာရှိတဲ့စတုံးနဲ့ကမ်ပိုက်တီမြို့နယ်ခွဲတွေကိုတွားရောက်ခဲ့တာပါ။မြင်းကြီးနားအခြေစိုက်ကချင်လူမှုရေးအဖွဲ့ဥက္ကဋ္ဌဦးတူးတော်ပြောပြတာက
အဲ့ဒီဒေသမှာဆိုတော့ဒီလမ်းပန်းဆက်သွယ်ရေးလည်းအခက်အခဲရှိတယ်။ပြီးတော့အဲ့ဒီဘက်မှာဟိုကျွန်တော်တို့လက်နက်ကင်အဖွဲ့အစည်းလည်းတော်များများဆုံးတာပေါ့နော်။ဟိုကပြည်သူ့စစ်သူ့ညချားဆောင်တို့ပြီးတော့မှဒီတမ်းတော်ကနေမခံတက်ရင်းတော့ရှိရပါတော့။အဲ့ဒါလည်းရှိတယ်ဒီဘက်မှာ။ကျွန်တော်ကတော့ကံရတာဆင်မပြေသေးဘူးဖြစ်နေတယ်။အဲ့မှာလူချုံရဲ့အခြေအနေပေါ့နော်လူချုံရဲ့အခြေအနေဆိုတာကအဲ့ဒီဘင်းဆက်တဲ့ဘင်းကင်းပိုင်ရှင်တွေလို့ယူဆရတဲ့ပုဂ္ဂိုလ်တွေကခုခံတယ်ခုခံတာကယူယူမဟုတ်ဘူးအင်းနဲ့အားနဲ့အားထောင်ချီတော့ပေါ့နော်သူတို့လက်နဲ့လည်းရှိကြတာပေါ့အဲ့ဒါကြောင့်မလို့ကျွန်တော်တို့ဒီအပြင်းနဲ့ဆွေးရနဲ့နောက်ပိုင်းတိုင်းရှိတာမှချုပ်ခုခံတော့ပေါ့နော်ပြီးတော့ရေးလို့ဟိုလူချင်းရဲ့အကူကြီးတောင်းပြတော့လုပ်နေတာဟုတ်တယ်အဲ့တော့ဘလူဘက်ကလည်းပဲပြောတယ်တတ်တို့ရေးတို့နဲ့ပြည်နယ်ဆွေးရတို့ကလည်းပြည်နယ်လူချင်းရဲ့လုပ်ပေးပါတယ်ဒါပေမဲ့ဟိုလူချင်းရဲ့အင်အားနဲ့ဟိုကခုခံတဲ့အင်အားနဲ့ကမမြအပေါ်လို့ပြောရမလားမသိဘူးအခက်အခဲဖြစ်နေတယ်လောလောဆယ
်ဖေဖော်ဝါရီလ2ရက်နေ့မှာနောက်ထပ်လူအင်အား200ဟာအားပြည့်ဖို့အတွက်လိုက်လာခဲ့ပါတယ်ဒီအဖွဲ့ဟာစတုံးနဲ့ကမ်ပိုက်တီကိုမရောက်ခင်မော်စီတုံးဆိုတဲ့နေရာကိုအရောက်ဘင်းကင်းပိုင်ရှင်ရဲ့လူတွေလို့ယူဆရသူ1000ကျော်လောက်ကလာရောက်သူတွေကိုတတ်မယ်ဖြတ်မယ်ဆိုပြီးဒုတ်သားတွေနဲ့ဝိုင်းလာတယ်လို့ဆိုပါတယ
်အဲရွာပေါ့အဲမော်စီတုံးဆီတဲ့ရွာမှာခန်းချတယ်ကျွန်တော်လူတွေကအဲတော်တော်ရေးနဲ့ဟိုတတ်နဲ့ရောကျွန်တော်အဖွဲ့တွေရောခန်းချတဲ့နေရာကိုဝိုင်းလာသူတို့ကဘင်းဆက်ကင်းပိုင်ရှင်လို့ယူဆရတဲ့လူတွေကအဲ့လို
တပ်ရှင်းလေခုခုပိုင်ဝန်လိုက်
ဒေသခံတကူရိုက်ကူးလာတဲ့ဗီဒီယိုမှတ်တမ်းအရလူ200နဲ့အတူပါလာတဲ့ရဲလုံညုံရဲကတနတ်နဲ့ပစ်ပေါက်လူစုခွဲခဲ့တာကိုတွေ့ရပါတယ်ဒီအခြေအနေတွေအရလူထုအခြေပြုမူရစေဝါတိုက်ဖျက်ရေးအဖွဲ့အနေနဲ့ရှေ့ဆက်အလုပ်လုပ်ဖို့အခက်အခဲတွေရှိတယ်လို့ဆိုပါတယ်ဒီအဖြစ်အပျက်တွေနောက်ပိုင်းမှာမူရစေဝါတိုက်ဖျက်ရေးလုပ်ငန်းကိုဌာနပေါင်းစုံကအာဏာပိုင်တွေပဲဆောင်ရွက်မယ်လို့ပြောတာကြောင့်အကြက်သားအဖွဲ့တွေလှည့်ပြန်ခဲ့ရတယ်လို့ဆိုပါတယ်ဖေဖော်ဝါရီလ9ရက်နေ့မှာတော့ပြည်နယ်ဝန်ကြီးချုပ်ထံကိုလုပ်ငန်းကိုဆောင်ရွက်ခွင့်ရရှိဖို့အတွက်လုံခြုံရေးအတွက်အကူအညီပေးဖို့လူထုအခြေပြုအဖွဲ့တွေကနေစာပို့ခဲ့ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးပြည်နယ်ရဲတပ်ဖွဲ့ကတော့ပြည်နယ်အစိုးရအဖွဲ့ရဲ့ပြန်ကြားမဲ့အမိန့်ကိုစောင့်မျှော်လျက်ရှိတယ်လို့ကချင်ပြည်နယ်ရဲတပ်ဖွဲ့ဒုတိယရဲတပ်ဖွဲ့မှဒုတိယရဲမှူးကြီးမြင့်ထူးကပြောပါတယ်
။ဟိုလောလောဆယ်တော့ကျွန်တော်တို့ဒီပါဝင်တော့ဟိုတင်တာရတာပေါ့ဗျာ။တော့သူတို့ပြန်လာတယ်ကျွန်တော်တို့ဒီဘက်ကနေတက်နေရင်းနဲ့ပေါင်းပြီးတော့မှနှစ်ပိုင်းပေါ့နည်းနည်းတက်ကြတာပေါ့ဗျာ။ဖြတ်ပြီးတော့သူတို့ပြန်လာပြီးတော့သူတို့ဒီဘက်ကရှေ့ရဲ့ဟိုကနေသူတို့ပြန်ဝင်လာကြတာပေါ့။ဝင်လို့နားကြည့်ကြတာပေါ့ဗျာ
။ဟုတ်ကဲ့
။ဆိုတော့ဆိုတော့အခုခုနလေးသူတို့ကပြီးတော့ဒီသူတို့ဒီဘက်ကပြန်ဆင်းလာတာပေါ့။ပြန်ဆင်းလာရင်ကျွန်တော်တက်လိုက်ပေါ့ဗျာ။ရင်းနဲ့ဝင်ပြီးတော့သူတို့ပြန်ပြီးကပေါ့ဝိုင်းမမနားနေတာပေါ့ဗျာ။တော့ဟုတ်ကျွန်တော်တို့ကတော့ဒါတော့ဟိုပေါ့နော်ဥပဒေနဲ့ကျွန်တော်ဆောင်ရွက်ပါတယ်ဗျာ
။တကယ်ကဝိုင်းမော်မြို့နယ်အတွင်းမှာဘင်းရင်တွေကဧက1000လောက်ရှိပြီးဒီလုပ်ငန်းဟာဒေသဆိုင်ရာအာဏာပိုင်တွေနဲ့ပတ်သက်ဆက်နွယ်မှုရှိတယ်ဆိုတဲ့စွပ်စွဲချက်တွေလည်းရှိပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးပြည်သူ့လွှတ်တော်ကိုယ်စားလှယ်လည်းဖြစ်ဒေသရဲ့ပြည်သူ့စစ်ခေါင်းဆောင်လည်းဖြစ်သူစခုံရင်ဆောင်ကအခုလိုပြောပါတယ်
။အဲ့ဒါကတော့ကျွန်တော်တို့အဖွဲ့အစည်းနဲ့ရောပြည်သူ့စစ်တီနဲ့ရောရှိတဲ့အမှရှိတဲ့နေကြားတွေနဲ့ပတ်သက်မှုမရှိပါဘူး။ဒါကသူတို့ပြည်သူတွေရဲ့ကိစ္စပဲဟုတ်တယ်ကျွန်တော်တို့နဲ့ပတ်သက်မှုလုံးဝမရှိပါဘူး။ဒါကသူတို့ရဲ့ကိုရွေးကိုယ်တာကိစ္စပဲဖြစ်ပါတယ်။အဲသူတို့ကတော့မျိုးစုံရင်းနေကြတာပဲ။ဒါကသူတို့ရဲ့အလုပ်ဖြစ်ပါတယ်။ကျွန်တော်အလုပ်မဟုတ်ပါဘူး။ကျွန်တော်တို့ကအကြောင်းကြားတာရှိရင်တော့ကျွန်တော်တို့ဟိုမှာသွားပြီးလုံခြုံရေးတွေပါတယ်။သူတို့ရဲ့လုံခြုံရေးတွေပါတယ်။အကုန်လုံးလိုက်ယူပေးနေပါတယ်တဲ့။ဖြတ်ပြီးဆိုဒီပြည်သူတွေစားတော့ဖို့အတွက်ကိုတော့ကျွန်တော်တို့ ရှာကျွေးရတော့မှာပေါ့မဟုတ်လားဘယ်ဟာဘယ်ဟာလူရှင်နေလာပြေးရတာပဲဖြစ်ဖြစ်သူတို့စားတော့မဲ့ရိတ်ခါတွေပေါ့ဒါနိုင်ငံတော်စီမှာတင်တော့ရင်လည်းတင်တော့မဲ့သူတို့ရွာတွေကနေတော့ပြောလာလို့ရှင်ကျွန်တော်အကူအညီတောင်းပေးမှာဒါပဲရှိပါတယ်ကျွန်တော်ပူးပေါင်းဆောင်ရွက်ဖို့ပဲရှိပါတယ
်စခုံရင်ဆောင်ပြောပြသွားတာပါဒီပြောဆိုချက်နဲ့ပတ်သက်ပြီးဥတူတော်ပြောပြတာကတော့
အဲဒါကတော့ဒီစီတီကလည်းပဲသူတို့စီမှာဝင်ဝင်တခြားမရှိဘူးလေနိုင်ငံတော်ဆွေးရတာလည်းပဲဒီလိုစီတီကိုတမ်းတော့ဒါခံစားတော့ခံစားခွင့်သူတို့စီမရကြဘူးလေမရကြတဲ့ခါကျတော့အဲ့လိုခုံတဲ့နေရာမှာဟိုစားနိုင်ရစ်ခါအစားပါအစားသူတို့အဲဝတ်စုံကအစားသူတို့မိသားစုကအစားတအုပ်နေရမှညာအဲအဲ့လိုခုံခိုက်တဲ့နေရာမှာအဲသူတို့လည်းဘက်ဆန်တော့ဒီမှာပဲလူရဲကတော့တခြားဝင်ဝင်ရှိတဲ့ခါကျတော့ဒီပစ္စည်းပတ်သက်ကောင်းပတ်သက်နိုင်တာပေါ့
တော်ရရှိမြခင်ဗျာအဲ့ဒီဒေတာဟာတရုတ်မြန်မာနယ်ကြားမြေအနီးမှာရှိပြီးတော့သွားရေးလာရေးလည်းအခက်အခဲတွေရှိတယ်လို့ဆိုပါတယ်ဒါပေမဲ့ဒေတာတစ်ခုလုံးတောင်ကုန်းမြေပြန့်မကြံဘိန်းကင်းနေနဲ့လွှမ်းမိုးနေပြီးတရုတ်နိုင်ငံဘက်ကတတိတွေကငွေဆိုင်ထုတ်ပြီးစိုက်ပျိုးနေကြတာပါဒါကိုရှင်းလင်းဖို့ဆိုရင်တော့နှစ်နိုင်ငံအာဏာပိုင်တွေညှိနှိုင်းပြီးဆောင်ရွက်မှအောင်မြင်ပါလိမ့်မယ်လို့ဦးတူးကျော်ကပြောပါတယ်။နေကြာမြင့်ရဲ့ဟိုဘက်ဒီဘက်မှာတော့နှစ်နိုင်ငံနယ်ကြားဆောင်တက်တွေရှိနေကြပါတယ်။သူတို့ပုံစံကနေဆက်လုံုံရင်းတဲ့ဘိန်းရွှင်တွေကိုစောင့်ရှောက်နေတဲ့ပုံဖြစ်နေတယ်လို့ဒေသခံတွေကပြောဆိုနေကြပါတယ်ခင်ဗျာ။